Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲ့ခင်ပြူထွေးနဲ့တွေ့ကြညာပြေးသွားမှာပါအမေရိကန်သမ္မတဘရက်ဥပမာရဲ့ဂျမန်ရေးဆက်ဆောင်မှုအစီအစဉ်ကိုအစားထိုးသွားမှာနဲ့ပတ်သက်လို့မကြခင်မှာထုတ်ပြန်သွားဖို့ရှိတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့ကာဇက်စတန်နိုင်ငံမှာကျင်းပမယ့်ညီညွတ်ရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့စီးရီးယားသဘုံတွေကပြောပါတယ်တခါဒီမူရဲ့ဆေးဝါးပြဿနာပိုကြီးထွားလာမယ်ဆိုရင်စစ်အုပ်ချုပ်ရေးကြီးညာသွားမယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကပြောလိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုကြီးညာပြေးသွားဖို့ရှိပါတယ်မဆုံမရင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့ကုလလူခွေအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ရခိုင်ခီးစဉ်ဒီကနေ့အဆုံးသတ်ပါပြီ။သူ့ရဲ့ခီးစဉ်အတွင်မှာဒေသတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဒေသခံတွေကိုတွေ့ဆုံမေးမြန်းတဲ့အခါမှာလွတ်လပ်မှုရှိပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့
ဟုတ်ကဲ့လွတ်လပ်လပ်တွေ့ပါတယ
်။ဟုတ်ကဲ့
ဟုတ်ကဲ့တိတန့်တွေ့ပါတယ်ဟိုလိုနော်ဟုတ်ကဲ့
ရန်ကုန်ကုလရုံးကတည်င်းပြန်ကြားတာဝန်ခံဦးအေဝင်းပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရန်ကုန်တိုင်းဆိုရဒီကနေ့စတင်လိုက်တဲ့စနစ်တင်နဲ့ပြေးဆွဲမဲ့ရန်ကုန်ဘတ်စကားတည့်ရဲ့ဒီအစီအစဉ်တည့်အကြောင်းနောက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ကြံသစ္စာချိန်ဆိုပွဲနိုင်ငံတကာဆက်ဆံရေးအခြေအနေတွေဘယ်လိုပြောင်းလဲသွားမလဲစတဲ့သတင်းလွှာတွေနဲ့အတူနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်ဥပမာရဲ့ကျန်းမာရေးဆော့ရှောက်မှုအစီအစဉ်ကိုအစားထိုးသွားမှာနဲ့ပတ်သက်လို့နောက်ဆုံးအနေနဲ့အချောတက်ပြင်ဆင်နေပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တနင်္လာနေ့နောက်ပိုင်း Washington Post ကထုတ်ပြန်လိုက်တဲ့တွေ့ဆုံမေးမြန်းချက်အတွင်းလူတိုင်းကျန်းမာရေးအာမခံစနစ်ရရှိဖို့ဟာသူ့ရဲ့ရည်မှန်းချက်ဖြစ်တယ်လို့ပြောပေမဲ့အသေးစိတ်ကိုပြောဆိုဖို့ညှင်းဆိုသွားပါတယ်။ဈေးကုမ္ပဏီတွေအနေနဲ့ဈေးလျှော့ရောင်းချဖို့လူသိရှင်ကြားဖိအားပေးပြီးတော့ကျန်းမာရေးကုသမှုဈေးကိုလျှော့ချသွားကြတယ်လို့တော့ Mr. Trump ကပြောပါတယ်။ Obama ကျန်းမာရေးဆော့ရှော့မှုအစီအစဉ်လိုလဲသိကြတဲ့ဒီလူတိုင်းတက်နိုင်တဲ့ကျန်းမာရေးဆော့ရှော့မှုဥပဒေကိုဖျက်သိမ်းမှုဟာ Mr. Trump အစိုးရအဖွဲ့အနေနဲ့အဓိကကြားတဲ့အရင်ဦးဆုံးလှုပ်ဆောင်မဲ့ကိစ္စရဲ့ဖြစ်ပါတယ်။ Democratic အင်အားကောင်းကောင်းနဲ့ထိန်းချုပ်ခဲ့တဲ့လွှတ်တော်ကနေ2010ခုနှစ်မှာဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့အခုခါမှာတော့ Mr. Trump သမ္မတဖြစ်လာတဲ့အပြင်အထက်နဲ့အောက်လွှတ်တော်နှစ်ရလုံးကိုထိန်းချုပ်ခွင့်ရထားတဲ့ Republican တွေကဒီ Obama ကဲဟာအလုံးမဖြစ်သလိုကုန်ကျစရိတ်လည်းများလွန်တာကြောင့်ဒီစနစ်ကိုပြုပြင်ပြောင်းလဲနေကြတာပါ။ဒီဥပဒေမပြဋ္ဌာန်းခင်ကကျန်းမာရေးအာမခံမရှိတဲ့ American တန်း20ကျော်အနေနဲ့ Obama ကဲကြောင့်ကျန်းမာရေးဆော့ရှယ်မှုခံစားခွင့်ရနိုင်ပေမဲ့ဒီအစီအစဉ်ကိုဖျက်သိမ်းဖို့လွန်ခဲ့တဲ့သတင်းပတ်အတွင်း Republican တွေကြီးစိုးတဲ့လွှတ်တော်ကစတင်လှုပ်ဆောင်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဘလို့စနစ်နဲ့အစားထိုးသွားမလဲဆိုတာကိုတော့ Republican တွေအနေနဲ့ရှင်းရှင်းလင်းလင်းပြောဆိုထားတာမျိုးမရှိသေးပါဘူး။
သမရအင်ပြူတော်သတင်းစာရှင်းလင်းပွဲကိုပို့ပြီးတော့ခြေဝင်းတဲ့နေရာတစ်ခုကိုရွှေ့ပြမှုစစ်ဆေးနေတဲ့အကြောင်းရွေးကောက်ခံသမရဒေါ်နယ်ထရမ့်ရဲ့အစိုးရကြီးတန်းအဖွဲ့ဝင်တွေကပြောပေမဲ့လို့ဒီသတင်းတောက်တွေကတော့အဲ့ဒီလိုပြောင်းရွှေ့လိုက်ရင်သူတို့အလုံးလုံးကြိုင်တဲ့နေရာမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။လက်ရှိမှာပုံမှန်သတင်းစာရှင်းလင်းပွဲတွေကိုအင်ပြူတော်နောက်ဖက်ချန်ကအခန်းတစ်ခုထဲမှာလုပ်တာပါ။အဲ့ဒီအခန်းထဲမှာနေ့စဉ်သမရနဲ့ပတ်သက်တဲ့သတင်းတွေကိုရယူကြတဲ့ရေဒီယိုရုပ်သံသတင်းစာသတင်းတောက်တွေအထက်ထိုင်ကုန်90စာလောက်နေရာရှိပါတယ်။အခုအဲ့ဒီအခန်းထက်၄စာလောက်ပို့ပြီးတော့ခြေတဲ့အင်ပြူတော်နဲ့ကက်လျက်မှာရှိတဲ့အဆောင်တစ်ခုကိုပြောင်းရွှေ့ဖို့ကိစ္စဆွေးနွေးနေတယ်လို့ Trump ရဲ့ဒီအင်ပြူတော်ဝန်ထမ်းရေးရာအကြီးအကဲ Rings Previous ကတနင်္ဂနွေနေ့မှာ ABC ရုပ်သံသတင်းဌာနကိုပြောသွားတာပါ။နယူးယောက်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီး Trump ရဲ့ပထမဆုံးကျင်းသတင်းစာရှင်းလင်းပွဲမှာသတင်းထောက်ထွေအများပြားတက်ရောက်ခဲ့တာကိုသူကထောက်ပြပြီးတော့အင်ပြူတော်သတင်းစာရှင်းလင်းပွဲမှာလည်းလူတွေပို့ပြီးတော့တက်လာခဲ့မယ်ဆိုရင်အခုလိုပို့ပြီးတော့ကျယ်ဝင်းတဲ့နေရာတစ်ခုကိုရွှေ့တာကပိုကောင်းလိမ့်မယ်လို့ Previous ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးဆုံးဖြတ်ချက်တော့မချရသေးဘူးလို့ရွေးကောက်ခံထူးသမရ Mike Pence က CBS ရုပ်သံသတင်းဌာနကိုပြောပါတယ်ရှင်။
6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့ကာဇက်စတန်နိုင်ငံမှာဇန်နဝါရီ23ရက်နေ့ကျရင်ကျင်းပမယ့်ညီညွတ်ရေးဆွေးနွေးပွဲကိုသူတို့တက်ရောက်မှာဖြစ်တယ်လို့စီးရီးယားသဘုံကပြောပါရယ်အက်စတနာမျိုးတော်ကကျင်းပမယ့်အစည်းအဝေးအတွင်းအပြစ်ကရစဲရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရင်းနဲ့စီးရီးယားအစိုးရရဲ့ဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဥတီဆွေးနွေးမှာဖြစ်တယ်လို့အတိုက်ခံသဘုံရဲ့ပြောခွင့်ရကဒီကနေ့ပြောလိုက်တာပါဒီအတော့အတွင်းဒမတ်စကတ်မျိုးတော်နာကစစ်ပေးရှောင်တွေရဲ့ခိုလုံရနေရာတစ်ခုကိုစီးရီးယားအစိုးရတပ်ဖွဲ့တွေရဲ့ဒီဘုံးစံထိမှန်ခဲ့တာကြောင့်အရသား30ထဲမှနေတေဆုံးတန်ရန်ရခဲ့တယ်လို့စီးရီးယားပြည်ပခလေးလာစောင့်ကြည့်သူတွေကပြောပါရယ် အဲ့ဒီတေဆုံးဒဏ်ရာရသူတွေဟာတဘုံနေနဲ့စီးရီးယားအစိုးရစစ်တပ်ကြားတိုက်ပွဲတွေကြောင့်အဲ့ဒီနေရာကိုထွက်ပြေးလာကြသူတွေပါဒီဟာခနူးမျိုးကဒီတိုက်ခိုက်မှုဟာလူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့စီးရီးယားလူခွင့်ရေးလေးလာဆောင်ကြီးအဖွဲ့ကပြောပါတယ်အတိုက်ခံသတင်းဌာန Step ကပြသတဲ့ဗီဒီယိုထဲမှာအရသားတဦးဟာသွေးစည်းကြောင်းတွေကိုညွှန်ပြနေပြီးဒီလက်နဲ့ကြီးနဲ့ပြစ်ခတ်မှုအတွင်းဇနီးနဲ့သူ့ရဲ့မိသားစုဝင်နှစ်ဦးသေဆုံးသွားတယ်လို့ပြောပါတယ်မြို့တော်နဲ့အနီးဝန်းကျင်မှာနေထိုင်ကြသူ9000ကျော်လောက်ဟာဘရာဒါမြေညဉ့်ညံ့မှုကြောင့်ရေလုံလောစွာမရရှိတဲ့နောက်ပိုင်းဒီဇင်ဘာကဆက်လို့ဒမတ်စကတ်မြောက်ပိုင်းကမြစ်ကြောင်းတစ်လျှောက်တောင်ကြားဒေသမှာတိုက်ပွဲတွေပိုပြင်းထန်လာနေတာပါတဘုံနေရာမြစ်ထဲကိုဒီဇယ်စီးတွေတုံချပြီးတော့ရေလူညဉ့်ညံ့အောင်လုပ်တယ်လို့အစိုးရကစွပ်စွဲထားပါတယ်ဒါမှလည်းအစိုးရတက်ရဲ့လေကြောင်းတက်ခိုက်မှုအတွင်အဓိကကြတဲ့ရေတန့်ဆင်ဆက်ယုံပျက်စီးသွားတာကြောင့်အခုလိုမြေရေညဉ့်ညံ့မှုဖြစ်တာလို့သဘုံတွေကပြန်လည်ပြောဆိုထားပါရခင်ဗျာ
ကီယာကစ္စတန်နိုင်ငံရဲ့အဓိကလေစိတ်အနီးမှာဒီနေ့စောပိုင်းတုန်းကတူရကီကုန်တင်လင်းရေတစ်စင်းပြတ်ကျတာကြောင့်ကလင်းငယ်တွေအပါအဝင်လူ38ယောက်ထပ်မံနေသေဆုံးသွားပါတယ်လင်းငယ်မှုရဲ့အမှားကြောင့်ဖြစ်ရတာလို့ကီယာကစ္စတန်ဒုဝန်ကြီးချုပ်မူဟာမက်ကယ်လီအဘူဂါစီယက်ကအစိုးရရုပ်သံမှာထုတ်လွှင့်ထားတဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်ဘိုရင်အမှတ်404ရင်ဟာမြို့တော်ဘစ်ခတ်ကနေမြောက်ဖက်25ကီလိုမီတာလောက်မှာရှိတဲ့မန်နက်စ်လေးစိတ်အနီးဒါချာစူးကျေးရွာကလူနေအေရီဘော်ကိုပြတ်ကျခဲ့တာပါဒေသစံတော်ချိန်မနက်9နာရီခွဲလောက်မှာပြတ်ကျခဲ့တာဖြစ်ပြီးတော့လေစိတ်ထက်ကနေတဲ့လူနေရက်ွက်ထဲကလူတွေရောလေဘော်လိုက်ပါသွားတဲ့သူတွေပါသေဆုံးခဲ့တာပါလူနေအင်ဂျီ15လုံးလောက်ပျက်စီးသွားခဲ့တဲ့ဒီလင်းပြတ်ကျတဲ့နေရာမှာကယ်ဆယ်ရေးဝန်ထမ်းတထောင်ကျော်ကဒီကနေ့မနက်ပိုင်းမှာပဲကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းလဲဒူဝီဂျီချုပ်အဘူဂါစီယက်ကပြောပါတယ်လေရင်ထိပြားပိုင်းဟာဒီတိုက်အိမ်တစ်လုံးတည်းကိုဝင်သွားပြီးတော့အနီးနားမှာအပြက်စီပိုင်းစားတွေပြင်နေတာကိုတွေ့ရပါတယ်။လေရင်ဟာဟောင်ကောင်ကနေတူရကီနိုင်ငံအစ္စတန်ဘူမြို့ကိုအသွားမန်နက်စ်လေစိတ်မှာခဏရန်နာဖို့အတွက်လုပ်နေတဲ့အချိန်ပြတ်ကျခဲ့တာလို့လေစိတ်တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မန်နက်စ်လေစိတ်ကိုပိတ်ထားပြီးလေရင်ခီးစင်အလုံးကိုလည်းအစောဆုံးညနေပိုင်းလောက်အထိနောက်ဆုံးထားဖြတ်ထားတဲ့အကြောင်းလေစိတ်တာဝန်ရှိသူတွေကပြောပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရင်းလာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ Rohingya Muslim လူနည်းစုအရေးကိစ္စနဲ့ပတ်သက်ပြီးဝန်ကြီးအဆင့်အရေးပေါ်ဆွေးနွေးပွဲတစ်ရက်ကိုအခုသတင်းပတ်ကုံပိုင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပဖို့ရှိကြောင်းအစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့ OIC ရဲ့နိုင်ငံသားရေးဝန်ကြီးများကောင်စီကထုတ်ပြန်ကြေညာပါရဆွေးနွေးပွဲခေါ်ယူဖို့အတွက်မလေးရှားဆိုရကမြစ်တာရက်ခံခဲ့တာဖြစ်ပြီးအစည်းအဝေးကိုဇန်နဝါရီလ19ရက်နေ့မှာကျင်းပမှာဖြစ်ကြောင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူသားချင်းစာနာမှုအထောက်အကူတွေကိုရခိုင်ပြည်နယ်အတွင်းပို့ဆောင်ခွင့်ပြုဖို့အတွက် OIC နဲ့နိုင်ငံတကာလူအဖွဲ့အခွင့်အရေးအဖွဲ့အစည်းတွေကမြန်မာဆိုရကိုတောင်းဆိုကြဖို့အတွက်ဒီအစည်းအဝေးမှာဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။အကြမ်းဖက်မှုဖြစ်ပွားတဲ့အကြောင်းရင်းရဲ့ဇင်းမြစ်ကိုဖြေရှာဖို့ OIC ဆုံးခွာထွက်ပြေးနေကြတဲ့ Rohingya Muslim တွေသူတို့ရဲ့နေအိမ်တွေကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်လည်နေထိုင်ခွင့်ရဖို့မြန်မာပြည်ရင်းကသသိန်း2000ကျော်ရှိတဲ့ Rohingya ဒုက္ခသည်တွေရဲ့အရေးကိုဆွေးနွေးကြမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားကြောင်းကာတာသတင်းဌာနကရေးသားထားပါတယ်။လက်လောမြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂလူခွေအထူးစုံစမ်းစစ်ဆေးမှု Miss Yanhee Lee ကတော့အကြမ်းဖက်မှုတွေစတင်ခဲ့တဲ့အမောင်းတော်မျိုးကိုနှစ်ရက်တာသွားရောက်လေ့လာခဲ့ပြီးဒီကနေ့ခီးစဉ်နောက်ဆုံးနေ့မှာတော့အစ်စ်တွေအချင်းထောင်ကိုသွားရောက်လေ့လာခဲ့ပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်ရင်းမှာဖြစ်ပွားနေတဲ့ပဋိပက္ခအရေးကိစ္စတွေကိုအပြေရှားနိုင်ဖို့အစိုးရကဖွဲ့စည်းထားတဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဟာလာမယ့်အင်္ဂါနေ့မှာ၄ချိန်မြောက်ရခိုင်ပြည်နယ်ခီးစဉ်အဖြစ်ရန်ပြဲနဲ့ကြောက်ဖြူရိုးကိုသွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဖို့ရှိပါတယ်။နှစ်ရက်ကြာသွားအောင်မဲ့ဒီခီးစဉ်မှာကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်သူကုလသမဂ္ဂအတွင်းမှချုပ်ဟောင်းကိုဖီအာနန်ကတော့လိုက်ပါနိုင်မှာမဟုတ်ဘူးလို့သိရပါတယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတကိုအေးအေးယူဖို့စစ်ဆေးခံရတဲ့အထိအချိန်လေးစိုက်ခဲ့တဲ့အဂတိလိုက်စားမှုအရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေကြတဲ့အစိုးရရှင်တွေဟာ Samsung ကုမ္ပဏီယာယီအခြေအကဲလီကျဲရန်ကိုဖမ်းဆီးမိတ်ထုတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။အသက်48နှစ်အရွယ်လီကျဲရန်ဟာမကြာခင်နှစ်ပိုင်းတွေကစပြီးတော့နာမကျန်းဖြစ်လာခဲ့တဲ့ဒီ Samsung စီးပွားရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလီခွန်ဟီရဲ့သားဖြစ်ပါတယ်။ သမရဘက်ကွန်ဟေးရဲ့မိတ်ဆွေချွန်စွန်စီအဓိကကြောထောင်နောက်ကံပေးထားတဲ့အဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတခုကို Samsung ကုမ္ပဏီကငွေကြေးထောက်ပံ့ပေးခဲ့တယ်လို့မှုလိုက်ရှင်တွေကပြောနေတာပါ။ရှင်တွေတောင်းဆိုသလိုမျိုးလီးကိုဖန်စီမိတ်ထုတ်ပေးတဲ့မသိင်ကိုတော့စိုးမျိုးတော်တရားရုံးတခုကပေါ်ထူးနေမှာဆုံးဖြတ်မှာဖြစ်ပါတယ်။ Samsung ကုမ္ပဏီဟာတောင်ကိုရီးယားရဲ့အကြီးဆုံးစီးပွားရေးလုပ်ငန်းကြီးဖြစ်ပြီးတော့လီဒါဖန်ခံရမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးအပေါ်မှာရက်ခတ်မှုတွေလည်းရှိလာနိုင်ပါတယ်။ဒါပေမဲ့အစိုးရရှင်တွေများအဖွဲ့ပြောခွင့်ရကတော့အဲ့ဒီလိုဖြစ်လာနိုင်တဲ့အခြေအနေထက်တရားမျှတမှုကိုဆောင်ကျဉ်မှုကပိုပြီးတော့အရေးကြီးတယ်လို့ပြောပါတယ်။ရာဟုကရက်ဆိုင်ခံထားရတဲ့သမရဘတ်ခါသူနဲ့နှစ်ပေါင်းများစွာယဉ်နီလာခဲ့တဲ့မိတ်ဆွေတငယ်ချင်းတူကသူပိုင်ပရဟိတအဖွဲ့အစည်းနှစ်ခုအတွက် Samsung နဲ့တခြားကုမ္ပဏီကြီးတွေကိုဒေါ်လာ65သက်အတင်းကျပ်လှူဒန်းခိုင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖုံးကွယ်ပေးခဲ့တယ်ဆိုပြီးဆွဆွဲခံထားတာပါရှင်
။မွေးရဆေးဝါးပြဿနာကိုနိုင်နိုင်နင်းနင်းထိန်းချုပ်နိုင်ခြင်းမရှိဘဲပိုဆိုးရလာမယ်ဆိုရင်သူ့အနေနဲ့လှုံ့ဆော်စရာရှိတာကိုလှုပ်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်သမရရော်ဒရီဂိုဒူတာတေကပြောလိုက်ပါတယ်
။ You know I have to protect the Filipino people.It's my duty. And I tell you now.
ဖိလစ်ပိုင်လူမျိုးကိုကာကွယ်ရပါမယ်ဒါဟာကျွန်တော်တာဝန်ဖြစ်ပြီးတကယ်လို့သာစစ်အုပ်ချုပ်ရေးကျင်ညာရမယ်ဆိုရင်လည်းကျင်ညာတော့ပါမယ်ဒါဟာဝင်ရောက်စီးနှင်းမှုပုံကံမှုအန်ဒီရဲတို့ကြောင့်မဟုတ်ပဲနိုင်ငံကိုထိန်းသိမ်းမှုအတွက်ကျင်ညာသွားမှာဖြစ်တယ်လို့သမရဒူတာတေးကပြောသွားတာပါ2016နှစ်လယ်ပိုင်းသူအာဏာရခြင်းကစလို့မွေးရဆေးဝါးတိုက်ဖက်ရေးအဓိကထားဆောင်ရွက်လာတာဖြစ်ပြီးဖိလစ်ပိုင်နိုင်ငံမှာမွေးရဆေးသုံးဆွဲသူ၄သန်းလောက်ရှိတယ်လို့သူကပြောထားတာပါဒါအပြင်နိုင်ငံကိုအန်ဒီရဲဖြစ်လာစေမဲ့ကိစ္စရဲ့မှန်သမျှကိုတုံ့ပြန်ကင်တွယ်သွားဖို့သူသမရဖြစ်လာခဲ့တာလို့လည်းလွန်ခဲ့တဲ့စနေနေ့ကနိုင်ငံတောင်ပိုင်းဒဗောင်းမြို့မှာဒေသကုံတွေရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံခြင်းအတွင်းအခုလိုပြောကြားခဲ့တာပါသမရဒူတာတေးရဲ့ပြင်ကြားရေးအရာရှိမာတင်အန်ဒနောကတော့ဒီဖိလစ်ပိုင်ဖွဲ့စည်းပုံဥပဒေကိုသမရအနေနဲ့နားလည်သဘောပေါက်ပြီးနိုင်ငံအတွက်တကယ်လိုအပ်မှသာစိတ်အုပ်ချုပ်ရေးကြီးညာမှာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကဒီအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွေရေးထုကိုယ်စားလှယ်မစ္စယဟီလီဟာလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့ရခိုင်ပြည်နယ်ကို၃ရက်တာသွားရောက်ပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်အဆုံးသတ်လိုက်ပါပြီ။အကြမ်းဖက်မှုတွေစတင်ခဲ့တဲ့မောင်နှုံးမျိုးကို၂ရက်တာသွားလေ့လာခဲ့ပြီးတော့ဒီကနေ့မှာတော့စစ်တွေအကျဉ်းထောင်ကိုသွားလေ့လာတယ်လို့ရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအော်တိုဘာလအကြမ်းဖက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ပူတိတောင်နဲ့ရသစ်တောင်ဒေသတွေကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟင်းလီကိုယ်တိုင်သွားလေ့လာခဲ့တာပါအခုခရီးစဉ်အတွင်းမှာနှစ်ဖက်အတိုင်းအဝန်းကလူတွေနဲ့လည်းပြောဆိုဆွေးနွေးခဲ့ပါတယ်ဒီကနေ့မှာတော့ကုလအထူးကိုယ်စားလှယ်ဟာစစ်တွေထောင်ကိုတွားရောက်ခဲ့ပြီးရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂမြန်မာပြည်ရုံးကွဲပြန်ကြားရေးတာဝန်ခံဦးဧဝင်းကပြောပါတယ
်စစ်တွေထောင်သွားမလို့ပြီးရင်ရွှေစည်တီသွားမလို့မနေ့ကဖိုးတာရွာတဲ့ချင်းရွာလေးတခုဟုတ်ကဲ့အဲ့ဒီကိုသွားတယ်မနေ့ကချင်းရက်ွက်ကလေးပေါ့နော်ဟုတ်ကဲ့ဒါပြီးရင်ရန်ကုန်ဆင်းမယ်နိ
ဟုတ်ကဲ့အင်ကေနောက်တစ်ခုကမစ္စယန်ဟီလီကိုတိုင်းရွာတွေကိုသွားပြီးတော့လေ့လာတဲ့အခါမှာသူ့အနေနဲ့ဒေသခံရွာသားတွေပေါ်ပြီးအထူးသဖြင့်ဒီရခိုင်နဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုကြားတာဝန်ရှိသူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းခွင့်ရပါလားခင်ဗျဟု
တ်ကဲ့လွတ်လွတ်လပ်လပ်တွေ့ပါတယ
်ဟုတ်ကဲ့
တိတန့်တွေ့ပါတယ်ဟာလုံးနော်ဟုတ်
စစ်တွေအချင်းထောင်အတွင်းထောင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လဲစစ်တွေထောင်တာဝန်ခံအရာရှိဦးသိန်းလွန်ကပြောပါတယ
်ကျွန်တော်စီရောက်တာ7:30ကနေပြီးတော့14:25ဒီကလာတော့တာဝန်ရာရှိတဲ့တော့တွေ့ဆုံတာပေါ့ဗျခင်ဗျားတို့ဆက်ပြီးတော့အဆွေးနေတာတော့မရှိပါဘူးခင်ဗျထောင်တော့ကျွန်တော်ကြည့်ကြည့်ပေးပါတယ်ကျန်တာတော့ကျွန်တော်တို့ကဘယ်လိုမှတော့မအောင်ဘူးတာလည်းဗျထောင်သားရင်းနဲ့တွေ့တာမတွေ့တာဆိုကျွန်တော်ပြောလို့မရပါဘူးဗျနော်
မစ္စယန်ဟီလီဟာမနေ့ကမောင်တော်မြို့မှာရှိနေခြင်းအတွင်းဒုက္ခသည်စခန်းတွေကိုသွားလေ့လာခဲ့သလိုပြိပခါတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ရွာကိုလည်းသွားရောက်ခဲ့ပါတယ်။ဒါအပြင်အဲ့ဒီမှာရှိတဲ့ကျွေးရွာတွေကိုလည်းသွားလေ့လာခဲ့ပြီးတော့နေဆက်စခန်းတွေကိုလည်းသွားရောက်ခဲ့တယ်လို့မစ္စယန်ဟီလီရဲ့ခီးစဉ်တစ်လျှောက်အတူလိုက်ပါနေတဲ့ဦးအေးဝင်းကပြောပါတယ်
။မောင်တော်မှာရေဆုံးသွားတာတော့ရွှေဘူဟူမလို့မလို့ရှိတဲ့ဟိုဒီပေါ့ IDP camp ပေါ့နော်။နောက်လမ်းမှာအဲ့ဒီဟိုဒီပေါ့မခူရအထိသွားရပါလားမအဲ့မှာတချို့ယွာတွေဝင်နေအခုလုံးနာမည်ရတော့မမှန်မိဘူးပြအဲဟိုလည်းဒီကိန်းပြင်းနေရောက်တယ်လေရဲ့အဲ့ဒီကတော့နောက် အဲ့ဒီဟာဟိုနေစားစခန်းတွေပါလေရောက်တယ်ဟုတ်ကဲ့နောက်လမ်းမှာဟိုဒီရခိုင်ရွာဟိန္ဒူရွာနောက်မွတ်စလင်ရွာတွေလည်းရောက်တယ်ဟုတ်ကဲ့
မစ္စယန်ဟီလီရဲ့တုံးရတာရခိုင်ပြည်နယ်ခီးစဉ်ကိုတော့ပြည်နယ်အစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနယ်နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးထိန်ဝင်းကဦးဆောင်ကတာဝန်ယူဆောင်ရွက်နေရလည်းဖြစ်ပါတယ်။ဒါပေမဲ့လို့ကုလအထုကိုယ်စားလှယ်တွားရောက်တဲ့ရွာတွေမှာဒေသခံရာသားတွေနဲ့တွေ့ဆုံတဲ့အခါမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပါမလာဖို့တောင်းဆိုထားတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုထားပါတယ်။မစ္စယန်ဟီလီအနေနဲ့မနေ့ဖြန်မှာအရက်ဖက်လူအဖွဲ့အစည်းတွေတာဝန်ရှိသူတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။ဒါအပြင်ဇန်နဝါရီလ18ရက်နေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာပါ။ဇန်နဝါရီလ20ရက်နေ့မှာတော့သူ့ရဲ့၅ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးတော့ခီးစဉ်တလျှောက်တွေ့ရှိချက်တွေကိုအစီရင်ခံစာတစ်ရက်ရေးသားပြီးတော့လာမယ့် match လာတဲ့မှာကျင်းပမယ့်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။
ခိုထက်ဟောင်းတရင်ပေးပို့ခဲ့တာဖြစ်ပါလေရှင်ရန်ကုန်မြို့ခရီးသည်တည်ယူပို့ဆောင်ရေးအတွက်နှစ်ပေါင်းများစွာအသုံးပြုခဲ့တဲ့မော်တော်ယာဉ်လိုင်းမောင်းဆောင်ထိန်းသိမ်းရေးကော်မတီမထတာဘတ်စကာစနစ်ဒီကနေ့ရက်ဆိုင်လိုက်ပြီးစနစ်တစ်တစ်ခုနဲ့အစားတို့စတင်လိုက်ပါပြီစနစ်တစ်စတင်တဲ့နေ့မှာပဲအခက်အခဲတွေနဲ့ကြုံရရတဲ့အတန်တွေကြားရပေမဲ့ရလက်ကောင်းတွေထွက်လာဖို့အစိုးရဘက်ကမျှော်လင့်ထားသလိုခရီးသွားပြည်သူတွေဘက်ကလည်းအလားတူမျှော်လင့်ထားကြပါတယ်ဘတ်စကာစနစ်တစ်အပေါ်အစိုးရဘက်ကပြောဆိုချက်နဲ့တခြားလူတွေရဲ့အမြင်တွေကိုစူးစီးပြီးတော့မေခကတရင်ပေးပို့ထားပါတယ်ရှင
်နှစ်ပေါင်းများစွာနာမည်ဆိုးနဲ့အသားကျနေခဲ့တဲ့ရန်ကုန်မြို့တွင်ဘတ်စကားလိုင်းပြည့်စွဲမှုမာထတာစနစ်ဟာဒီကနေ့မှဆုံးသက်သွားပါပြီတိုင်းဒေသကြီးအစိုးရပါဝင်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်းစနစ်ကိုရင်းလိုင်း80နဲ့ဒီကနေ့မှပဲစတင်ပြောင်းလဲလိုက်ပါပြီစနစ်သစ်စတင်တဲ့နေ့မှကြုံရမယ့်အခက်အခဲတွေအတွက်လုံအားပေး9000နီးပါးအကူအညီနဲ့ဖြည့်ရှင်းဖို့ကြိုးစားပေမဲ့ပထမဆုံးနေ့မှပဲအဆင်မပြေမှုတွေကတော့အများပြားရှိနေခဲ့ပါတယ်ဘတ်စကားတွေပြေးဆွဲတာမှကျဲနေတာကြောင့်ဖြစ်ပေါ်နေတဲ့အခက်အခဲတွေကိုအစဉ်ပြေအောင်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ပြောဆိုလိုက်ပါတယ်
။ဘိုင်းအစ်စ်တွေတည်ထွင်ပြီးအစ်စ်တွေပေါ်ပေါက်လာတာမဟုတ်ဘူး။အဲ့ဒီတွေတအားအခက်အခဲဖြစ်နေတဲ့လူဆိုရင်အသေးစိတ်ဘယ်နေရာမှာနေပါလဲ။ဘယ်လိုစီးသွားလို့ဘယ်နေရာကိုရောက်တဲ့ဆိုရင်သုံးသိန်းကျသွားပါလေဆိုတဲ့အခြေအနေဆိုကျွန်တော်ရှိတယ
်။အခုစနစ်တက်မှာအရင်ကဖြစ်ခဲ့သလိုကားတွေကိုအလူအယက်မောင်းပြီးငွေရှာတာမျိုးမဖြစ်အောင်ယင်မောင်းတဲ့ယင်အကူတွေကိုပုံသေးလစာတတ်မှတ်ပြင်ဆင်ပေးဖို့အစိုးရကပြင်ဆင်ထားပါတယ်။ဒါပေမဲ့အခုစနစ်သစ်ဆက်ဆချင်းမှာတော့အဲ့လိုမလုပ်နိုင်သေးပဲနောက်3လကြာပြီးမှပဲစတင်မှာပါ။ဒါနဲ့ပတ်သက်ပြီးယင်အကူတဦးဖြစ်တဲ့ဦးနိုင်ဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောဆိုသွားပါတယ်
။ဒါနာနဲ့သွားမယ်ဆိုတာကတော့ကောင်းပါလေ။ကောင်းပါလေဆိုတာကဘာလို့ကောင်းလဲလို့ဆိုလို့ရှိရင်တော့ဗျာအခုကျွန်တော်တို့ကားရှင်ဖိုက်တာတွေပဲမရှိတော့ဘူးတစ်စီတစ်စီကြော်မောင်းတာမရှိတော့ဘူးအနေနဲ့ကင်းသွားမယ်ဒါတော့လည်းလက်ခံပေးတယ်သာသာနဲ့သွားမယ်ဆိုလို့ကျွန်တော်ပို့ပြီးအဆင်ပြေတယ်နော်ဒါမှတခုစိုးရင်လည်းဘာလို့စိုးရင်လဲဆိုတော့ကျွန်တော်တို့ဒီကားကြီးတွေမှာရင်မောင်းတစ်ယောက်ရှိမယ်စပယ်ယာနှစ်ယောက်ရှိမယ်အဲ့တော့သူကလာသာနဲ့သွားပြီဆိုလို့ရှိရင်စပယ်ယာနှစ်ယောက်မှာတစ်ယောက်ဆိုချင်တယ်တစ်ယောက်ပဲထားမှဆိုပြီးတော့တန်တဲ့စပယ်ယာတစ်ယောက်ဒီသူ့ရဲ့မိသားစုစာဝန်တွေဘာနဲ့ရှိမလဲဒါကြီးကျွန်တော်စဉ်းစားရမယ်ဒါတော့ကျွန်တော်လည်းမိသားစုရှိတယ်အဲ့လိုပဲတန်တဲ့စပယ်ယာကြီးလည်းမိသားစုရှိကြတယ်အဲ့တော့သူတို့ရဲ့မိသားစုတွေစောင်းဝင်နေတယ်ဘလို့ခက်ခဲသွားမလဲကြက်တဲသွားမလဲဒါမျိုးလေးတွေကျွန်တော်သိကြတယ်ဟောလေကားကြီးတစ်စီးမှာစပယ်ယာနှစ်ယောက်စီရှိတာဟုတ်မှာနှစ်ယောက်မှာတစ်ယောက်ဖြုတ်ကြပြီတစ်ယောက်ပဲထားမယ်ဆိုဒီခါကြတော့အဲ့စပယ်ယာတစ်ယောက်ရဲ့မိသားစုစောင်းဝင်နေတယ်ဘလို့များလောက်ကန်စားတော့ကြမလဲအဲ့ဒါလေးတွေဖြည့်ရှင်းပေးသိကြတယ်ပေါ့နော
်အခုစနစ်တက်မှာတော့အရင်လိုစီကဲမဲ့တာတွေမဖြစ်အောင်အစိုးရအနေနဲ့တေချာကြက်မက်ကင်တွေသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကပြောဆိုထားပါတယ်ရင်လန်းကျောင်း80နဲ့စတင်လိုက်တဲ့ဒီစနစ်တစ်စတင်လှုပ်ရှားအသက်ဝင်လာတဲ့အပေါ်မှာခီးသွွားပြည်သူတဦးဖြစ်တဲ့ဦးစန်းထွန်းကတော့အခုလိုမှတ်ချက်ပေးခဲ့ပါဗျာ
။မဲပြောလို့တော့မရသေးဘူးပေါ့နော်။ဘာလို့လဲဆိုတော့ဒါမျိုးကဟိုချက်ချင်းအပြေချပြီးတော့ဆုံးဖြတ်ဖို့ဆိုတော့ခက်ပါတယ်။ဘာကြောင့်လဲဆိုတော့အခုမှတစ်ချောင်းမရှိသေးတစ်ခေါက်မရှိသေးစီးရတယ်။မထသဆိုတာစီးလာတဲ့အခေါက်ပေါင်းကမနေတော့ဘူး။သူ့မှာစီးလာတာအခုဒီမင်းနဲ့ဆိုအပြာမှနှစ်ခေါက်ပဲရအောင်မှာ။ကျွန်တော်လုံးဝပြောလို့မရသေးဘူး။
အခုအပြောင်းလဲကိုပြည်သူအများစုကချိုးဆိုကြပြီးဆက်ဆက်ချင်းမှာအခက်အခဲတွေကြုံနေရပေမဲ့လေအစိုးရဘက်ကအကောင်းဆုံးဖြည့်ရှင်းလှုပ်ဆောင်ပေးသွားမယ်လို့ပြည်သူတွေဘက်ကတော့မျှော်လင့်နေစေဖြစ်ပါတယ်ရှင
်ရန်ကုန်တိုင်းမှာနေပေါင်းများစွာပြည့်စွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တတိယပေါ်လာပါပြီဒီဘတ်စကားစနစ်တဲ့အပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘယ်လိုမြင်ကြပါသလဲအခုလာမယ့်အင်္ဂါညတိုင်းရဲ့လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာ ဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-32-38-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်။
မနက်ပြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဆိုင်တဲ့သတင်းလွှာတွေကိုစူးစီးတင်ပြပေးကြပါမယ်။လာမယ့် January 20ရက်နေ့ကျရင်အမေရိကန်လွှတ်တော်မှာသမ္မတအဖြစ်ကျန်းသစ္စာကျင်းပပြီးတာနဲ့ဒေါ်နယ်ထရန့်ဟာအမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတဖြစ်လာတော့မှာဖြစ်ပါတယ်။ကမ္ဘာတဝက်ကလူသန်းပေါင်းများစွာကလည်းဒီကျန်းသစ္စာကျင်းပွဲအခမ်းအနားကိုရုပ်မြင်သံကြားကနေကြည့်ရှုသွားကြမှာဖြစ်ပါတယ်။သမိုင်းစဉ်လာရတော့အမေရိကန်သမ္မတကျန်းသစ္စာကျင်းပွဲဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းခြင်းရဲ့အမှတ်တင်ကိတ္တဖြစ်တယ်လို့နိုင်ငံရေးအပြောင်းအလဲအဖြစ်လဲထင်ဟပ်ပြသနေပါတယ်ဝါရှင်တန် DC မြို့တော်ကနေ VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါအောင်ရှင
် I Dwight D. Eisenhower do solemnly swear
that I will faithfully
American သမ္မတကျန်းသစ္စာကျင်းပွဲကလွတ်လပ်ရေးနဲ့အတူပေါက်ဖွားလာခဲ့တဲ့ American Democracy စနစ်ရဲ့အစဉ်အလာတစ်ခုဖြစ်ပါတယ်တိုင်းပြည်ရဲ့ကောင်းတဲ့အချိန်မှာရောဆိုးတဲ့အချိန်မှာပါဒီသမ္မတကျန်းသစ္စာကျင်းပွဲကခက်ခဲကုံဆုံးပြီးတော့နောက်ခေတ်တစ်ခုကိုအသက်ဆလိုက်တာလည်းဖြစ်ပါတယ်Franklin Roosevelt ဟာ1933ခုနှစ်ကစီးပွားရေးကြာဆင်းနေတဲ့ကာလအတွင်းမှာကျန်းသစ္စာကျင်းပခဲ့ပါတယ
် Let me assert my firm belief the only thing we have to fear is
ပထမဆုံးအနေနဲ့ကျွန်တော်ယုံကြည်တာတစ်ခုကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့ကြောက်ရမှာတစ်ခုကအဲ့ဒီအကြောက်တရားဆိုတာကြီးပါ
1962ခုနှစ်ကတော့သမ္မတ John Kennedy ကလူငယ်မျိုးဆက်တွေကိုတိုင်းပြည်အတွက်တာဝန်ထမ်းကြဖို့ပြောခဲ့ပါတယ
် Ask not.What your country can do for you
ကျွန်တော်တို့အမေရိကန်နိုင်ငံသားတွေအနေနဲ့တိုင်းပြည်ကခင်ဗျားတို့အတွက်ဘာလုပ်ပေးနိုင်မလဲဆိုတော့တဲ့ခင်ဗျားတို့ကတိုင်းပြည်အတွက်ဘာလုပ်ပေးနိုင်မလဲလို့မေးကြပါ20ကြာပြီးတဲ့နောက် Republican သမ္မတ Ronald Reagan အာဏာရလာတဲ့အချိန်မှာတော့အစိုးရရဲ့အရွယ်စားကိုလျှော့ချမယ်ဆိုပြီးတော့သူကကတိပြုခဲ့ပါတယ
် In this present crisis government is not the solution to our problem
အခုလက်ရှိပြဿနာမှာအစိုးရဟာကျွန်တော်တို့ရဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့အဖြေမဟုတ်ပါဘူးအစိုးရကိုယ်တိုင်ကပြဿနာပါ
ဒီကနေ့လို့မှရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်နိုင်ငံအနှံ့လဲ့လဲအောင်ပွဲခံစဉ်အတွင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူမဲဆွယ်စည်းရုံးရေးကာလတွေအတွင်းကတိပေးထားတဲ့အတိုင်းလုပ်သွားမယ်လို့ပြောခဲ့ပါတယ
် This is truly an exciting time to be alive the script
အခုအချိန်ကတကယ်ကိုစိတ်လုံရှားစရာအကောင်းဆုံးအချိန်မှာဇလန်းကမစသေးပါဘူးမနက်ဖြန်ဘာဖြစ်မယ်ဆိုတာကိုလည်းမသိသေးပါဘူးဒါပေမဲ့ကျွန်တော်တို့သိတာကတော့ဒါဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်အနေနဲ့ဒီဇလန်းမှာခင်ဗျားတို့တယောက်ချင်းကိုယ်တိုင်ပါဝင်ရေးသားမယ်ဆိုတာပါဒါဟာလှုပ်ရှားမှုပ
ါဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာနိုင်ပြီးတဲ့နောက်မှာလည်းတိုင်းပြည်ကနိုင်ငံရေးရဆက်ကွဲနေပြီးတော့သမ္မတတရဲ့စိန်ခေါ်မှုတွေတဲကတခုကတော့ညီညွတ်မှုရအောင်လုပ်ဖို့ဖြစ်တယ်လို့နိုင်ငံရေးအကဲခတ် John Fortier ကပြောပါတယ်အစဉ်လာရတော့သမ္မတကျန်းသစ္စာကျင်းပပွဲကမဲဆွယ်စည်းရုံးမှုတွေအတွင်းအခြေတင်ပြောခဲ့တာတွေကိုဘေးချိတ်ပြီးတော့ဒီမိုကရေစီနဲ့လက်ဆင့်ကမ်းတည်ဆောင်တဲ့စိတ်ဓာတ်တွေနဲ့သွားရမယ့်အချိန်ဖြစ်တယ်လို့ Brookings Institution ကအကဲခတ် John Hooded ကပြောပါတယ
် President Obama will ride in a car with President-elect Trump to the US Capitol from the White House and
သမ္မတဥဘာမဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အင်ဂျူရောကအမေရိကန်လွှတ်တော်ကိုကားအတူတူစီးပြီးတော့အဲ့ဒီမှာသူ့ကိုသမ္မတအဖြစ်ဆက်ခံမဲ့ဒေါ်နယ်ထရမ့်ကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပြီးကျန်းသစ္စာကျင်းဆိုတာကိုကြည့်သွားမှာပါဒါမျိုးကကမ္ဘာနေရာတိုင်းမှာဖြစ်တာမဟုတ်တလို့ဒီနိုင်ငံမှာတော့ဒါကအရေးကြီးတဲ့အခင်းအကျင်းပါ
ထရမ့်ဟာမဲဆွယ်စည်းရုံးရေးတွေအတွင်းမှာတော့သူ့ရဲ့မိန့်ခွန်းတွေကိုချိုးတင်ပြင်ဆင်ထားတဲ့အတိုင်းမဟုတ်ဘဲနဲ့အလွတ်တဘောပြောလို့ရှိပါတယ်။ဆိုတော့သူ့ရဲ့ကျန်းသစ္စာချိန်ဆပွဲမိန့်ခွန်းကရောဘလို့ဖြစ်လာမှာပါလဲ။ဒီကိစ္စကတော့မှန်ရခက်တယ်လို့နိုင်ငံရေးအကဲခတ် Norm Ornstein ကပြောပါတယ
်။ An inaugural address is generally crafted and written in advance and presidents
ဒီဘုရားအဖြစ်တော့သမ္မတကျန်းသစ္စာချိန်ဆပွဲမိန့်ခွန်းတွေကချိုးတင်ပြင်ဆင်ရေးသားပြီးသမ္မတကသူ့ရဲ့မိန့်ခွန်းကိုဖတ်တာပါ။ဒေါ်နယ်ထရမ့်ကတော့ရေးထားတဲ့မင်းကွန်းတိုင်းမပြောဘဲသူ့ဘာသာသူလက်တန်းပြောမှလားဒီကိစ္စကိုကျွန်တော်တို့ဘာမှအသေးချာမသိနိုင်သေးပါဘူ
းဒေါ်နယ်ထရမ့်ကတော့အမေရိကန်ရဲ့45ဆမြောက်သမ္မတဖြစ်လာတော့မှာပါသူသမ္မတအဖြစ်ဆက်ဆက်ချင်းမှပြောတာကိုကြည်ကျင်းဟာပြသူဟာဘလို့ခေါင်းဆောင်မျိုးဖြစ်မယ်ဆိုတာကိုအကဲခတ်နိုင်တဲ့အစအနာကိုရလာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါလေရှင်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်နိုင်ငံရဲ့သဘောထားတင်းမာတဲ့လှုပ်ဆောင်မှုတွေကြောင့်အမေရိကန်သမ္မတတစ်ဒေါ်နယ်ထရမ့်ကတရုတ်တွေကိုတုံ့ပြန်မှုပေါ်မှာမူတည်ပြီးတော့2018ခုနှစ်ထဲတင်းမာမှုတွေကပိုပြီးတော့ကြီးထွားလာနိုင်ခြေရှိပါတယ်။ VOA ရဲ့နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက် Nick Ching သတင်းပေးပို့ထားတာကိုတော့ကိုညံဝေးအောင်ကပြောပြပေးပါရှင်။
တရုတ်လျင်တင်စစ်သင်္ဘောလီယာအိုနင်းဦးဆောင်ပြီးတော့စစ်သင်္ဘောတွေတောင်တရုတ်ပင်လယ်ပြင်ထဲမှာစစ်လက်နက်ပစ္စည်းစမ်းသပ်လေ့ကျင့်နေပါတယ်။နောက်ပိုင်းမှာအမေရိကန်ကိုပြန်ပေးခဲ့ပေမဲ့အမေရိကန်ရဲ့မောင်းသူမဲ့ရေအောက်ဒရုန်းယာဉ်ကိုတရုတ်တို့အရင်လကဖမ်းမိခဲ့တာကိုကြည့်မယ်ဆိုရင်တရုတ်အစိုးရကအရင်ထက်ပိုပြီးတင်းမာမှုတွေရှိတယ်ဆိုတဲ့လက္ခဏာပဲဖြစ်ပါတယ်။တရုတ်ကသူ့ရဲ့လူလုံကျွန်းတွေကိုပိုပြီးအခိုင်အခန့်ဖြစ်အောင်ဆက်လုပ်နေပါတယ်။အမေရိကန်ဘက်ကလည်းတရုတ်ကိုပိုပြင်းပြင်းထန်ထန်ကင်တွယ်ဖို့မစ္စတာထရမ့်ကအမေရိကန်နိုင်ငံသားကြီးဝန်ကြီးဖြစ်အမည်တင်သွင်းထားတဲ့မစ္စတာတီလာဆင်ကပြောပါတယ
် The island building in the South China Sea itself in many respects in my view building
တောင်တူပင်လယ်ထဲမှာတရုတ်ကလူလုံကျွန်းတွေတည်ဆောက်ပြီးစစ်စခန်းတွေစောက်လုပ်နေတာကတော့ကျွန်တော်အမြင်မှာရုရှားကခရိုင်းမီးယားဝင်သိမ်းတယ်လို့မျိုးအလားတန်တူးနေပါတယ
်ရန်လိုနေတဲ့တရုတ်နိုင်ငံကိုထရမ့်ရဲ့တုံ့ပြန်ကင်တွယ်မှုကြောင့်တင်းမာမှုတွေတိုးလာနိုင်စေပါတယ် Robert Manning ဟာ The Atlantic Council ကဖြစ်ပါတယ်
Just the fact that the U.S. will continue to accelerate freedom of navigation operations.
လောလောဆောရေချောင်းကူးတန်းသွားလာခွင့်ကိုအမေရိကန်ကပို့ပြီးတိုးမြင့်လှုပ်ဆောင်သွားမယ်။တစ်ချိန်တည်းမှာပဲငါးဖန်သင်းမော့လိုအယောင်ဆောင်ထားတဲ့တရုတ်စစ်သင်းမော့တွေပါဝင်တရုတ်သင်းမော့တွေကလည်းအိတ်ကိုလာရင်ထိတ်တိုက်တွေ့ကြမယ်အနေထားတွေရှိနေပါတယ်
။ကုန်သွယ်ရေချောင်းကူးတန်းသွားလာမှုနဲ့ရှုပ်ထွေးနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဒီလိုလွတ်လပ်စွာရေချောင်းကူးတန်းသွားလာမှုဆိုတာကိုအမေရိကန်အစိုးရတစ်ကဘယ်နေရာမှာဘယ်တော့ဆက်လုပ်မလဲဆိုတာလေးလာအကဲခတ်သူတွေကအနီးကပ်စောင့်ကြည့်နေပါတယ်။ Harry Kazianis ဟာ Center for National Interest ဘွဲ့ကဖြစ်ပါတယ
်။ When you think about the amount of trade that goes through the South China Sea, $5.3 trillion.
တောင်တရုတ်ပင်လယ်ပြင်မှာကုန်သွယ်မှုပမာဏကဒေါ်လာ $5.3 trillion ရှိပါတယ်။ဒီထက်မှာအမေရိကန်ရဲ့ကုန်သွယ်မှုပမာဏကဒေါ်လာ $1.2 trillion ရှိပါတယ်။ဒါကကုန်သွယ်မှုတစ်ခုတည်းကြောင့်လည်းမဟုတ်ပါဘူး။နိုင်ငံအများပြပါဝင်ပတ်သက်မှုကြောင့်ဒီပြဿနာကတော်တော်ကြီးပါတယ်။
တရုတ်ကအခိုင်အမာလူလုံကျွန်းတွေတိစောက်နေတာကိုခွင့်မပြုသင့်ဘူးလို့မစ္စတာတီလာဆင်ကသူ့ကိုနိုင်ငံသားကြီးဝန်ကြီးအဖြစ်အတည်ပြုဖို့ကြားနာပွဲမှာပြောပေမဲ့ဒေသဆိုင်ရာကျွမ်းကျင်သူတွေကတော့အခုလိုတရုတ်ကတိစောက်နေတာတွေကိုပြောင်းမြန်လှန်ပစ်ဖို့တိတ်နောက်ကျသွားပြီလို့ဆိုပါတယ်။အကောင်းဆုံးလုပ်နိုင်တာကတော့နိုင်ငံကဥပဒေအောက်မှာလွတ်လပ်စွာရေချောင်းကူးတန်းသွားလာခွင့်ကိုအောင်အောင်မြင်မြင်အကာအကွယ်ပေးရပဲဖြစ်ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါလေရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါကြံနေသေးတဲ့အချိန်မှာတော့အတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါရှင်
အမေရိကန်သမ္မတဘရက်ကိုဘာမားရဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုအစားထိုးသွားမှနဲ့ပတ်သက်လို့နောက်ဆုံးအနေနဲ့ချောသက်ပြင်ဆင်နေပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တနင်္ဂနွေနေ့နောက်ပိုင်း Washington Post ကထုတ်ပြန်လိုက်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းလူတိုင်းကျန်းမာရေးအာမခံစနစ်ရရှိဖို့ဟာသူ့ရည်မှန်းချက်ဖြစ်တယ်လို့ပြောပေမဲ့အသေးစိတ်ကိုပြောဆိုဖို့တော့ငင်းဆန်သွားပါတယ်။သမ္မတအင်မီရောသတင်းစာရှင်းလင်းပွဲကိုပိုချဲတဲ့နေရာတစ်ခုမှာပြောင်းရွှေ့ဖို့စဉ်းစားနေကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအကြီးတန်းအဖွဲ့ဝင်တွေကပြောပေမဲ့သတင်းတောက်တွေကတော့အဲ့လိုပြောင်းရွှေ့လိုက်ရင်သူတို့အလုပ်လုပ်ကံရမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့ပြောပါရယ်လက်ရှိမှာပုံမှန်သတင်းစာရှင်းလင်းပွဲကိုအင်မီရောအနောက်ဘက်ခြမ်းကအခန်းတစ်ခုမှာလုပ်တာပါကျွန်းဝနိုင်ငံကွာတာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်စစ်ဖက်အကျဉ်းထောင်ကနေအကျဉ်းသား10ယောက်ကိုဒီကနေ့လက်ခံခဲ့တဲ့အကြောင်းအိုမန်အစိုးရကပြောပါရယ်အကျဉ်းသားတွေရဲ့နာမည်တွေနဲ့ဘယ်နိုင်ငံသားတွေလဲဆိုတာကိုတော့မပြောပါဘူးကျွန်းဝနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ဒီအကျဉ်းထောင်ဟာအမေရိကန်နိုင်ငံသားတွေရဲ့စံတမ်းမိုးတွေကိုထင်ဟမှုမရှိသလိုအဲ့ဒီမှာထိမ့်သိမ်းခံထားသူများပြားဟာလည်းနှစ်ပေါင်းများစွာရုံးတင်စစ်ဆေးတာမရှိတဲ့ဒီထိန်းသိမ်းခံတာအပြီးတချို့ဆိုရင်နှိမ့်ဆက်ညှဉ်းပန်းခံနေရတယ်လို့ဒီအချင်းထောင်ကိုသူအစိုးရလက်ထက်မှာပေးပြမဲ့အကြောင်းသမရဥပမာကသူသမရတာဝန်ဆယူခဲ့တဲ့2009ခုနှစ်ကစလို့ဂရိပြုပြောဆိုထားခဲ့တာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.